နေတူဌာနချုပ်ရှိရာဘယ်ဂျီယံနိုင်ငံဘရပ်ဆဲမှာဗိုလ်တော်ဦးနေကကျင်းပတဲ့ပထမအကြိမ်နေတူယူကရိန်းကောင်စီအစည်းအဝေးကိုယူကရိန်းကာကွယ်ရေးဝန်ကြီးရက်စတန်အိုမရော့တက်ရောက်ခဲ့ပါတယ်။အိုမရော့ဟာနေတူကာကွယ်ရေးဝန်ကြီးတွေနဲ့ဘုံအကျိုးစီးပွားနဲ့စိုးရင်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။ဒီနေတူယူကရိန်းဖိုရမ်ကယူကရိန်းနဲ့အတ္တလန္တစ်ဖြတ်ကျော်မဟာမိတ်အဖွဲ့အစည်းပုံမနီကလာစီဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းအဖြစ်ဇူလိုင်လတုန်းကတရားဝင်ဖွဲ့စည်းခဲ့တာပါဗုဒ္ဓဦးနေ့အစောပိုင်းမှာယူကရိန်းတမရဗလိုဒီမာဇလန်စကီကလည်းနေတိုးဌာနချုပ်မှာကမ္ဘာတဝန်းကကာကွယ်ရေးအကြီးအကဲ50ကျော်ရဲ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်အမေရိကန်ရဲ့နိုင်ငံရေးအရာထောက်ခံအပင်းမှုတွေအာရော့လာနေချင်းတခါဟားမက်စ်စစ်ပွဲကြောင့်အစ္စရေးကိုလက်နက်တွေပံ့ပိုးဖို့ဖိအားသစ်တွေရင်ဆိုင်နေရချိန်မှာဇလန်စကီကယူကရိန်းအတွက်စစ်ရေးအကူအညီရနိုင်ရေးမဟာမိတ်နိုင်ငံတွေနဲ့လူကိုယ်တိုင်တွဲရောက်တွဲဆောင်စည်းရုံးနေရလဲဖြစ်ပါတယ်။နေတူးနိုင်ငံတွေကတော့နောက်ထပ်တစ်ကြိမ်ဆောင်ရသည့်စစ်ပွဲကြီးဆင်နွှဲရတော့မဲ့ယူကရိန်းကိုဆက်လက်နဲ့ပစ္စည်းတွေဆက်ထောက်ပံ့ပေးမယ်လို့ဗိုလ်တော်ဦးနေမှာအာမခံထားပါတယ်။ဇလန်စကီဟာမနေ့ဖေဖော်ဝါရီရုရှားကယူကရိန်းကိုကျူးကျော်မှုဆက်တင်ပြီးနောက်ပထမဆုံးအကြိမ်ဖြစ်ဘရက်ဆဲကနေတူးဌာနချုပ်ကိုလာရောက်လက်ပတ်ချိန်မှာပဲနေတူးကာကွယ်အကြီးအကဲတွေကအခုလိုအကူအညီတွေဆက်ပေးမယ်ဆိုတဲ့အာမခံချက်ကိုထုတ်ပြန်ခဲ့ရလဲဖြစ်ပါတယ်။